သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြခင်ဗစ်တိုးရီယာရဲ့အသက်ရောက်ရှိလာတဲ့လူမှုအသိုင်းအဝိုင်းများကြားတွင်ကာဝယ်ဆေးကိုယုံကြည်မှုကင်းမဲ့ခြင်းကကာဝယ်ဆေးထိုးဖို့ကိုတုံ့ဆိုင်မှုကိုဖြစ်စေတဲ့အတွက်ကာဝယ်ဆေးဖြန့်ဖြူးရန်ပုံမူပါဝင်သောချီးကပ်မှုလုပ်ဖို့အတွက်ကျွမ်းကျင်သူများကတောင်းဆိုနေပါတယ်။ African Australian ခေါင်းဆောင်များနဲ့ဆက်ဆံရန်အစိုးရကကြိုးပမ်းနေတော်လဲကာဝယ်ဆေးနဲ့ပတ်သက်လို့သတင်းချက်လက်များကမှားယွင်းမှုကဆက်လက်ရှိနေဆဲဖြစ်တယ်လို့ဆိုပါတယ်။ Melbourne ရဲ့မြောက်ဖက်တွင်ပြည်သူအိမ်ယာတိုက်မြင့်ကြီးတွင်နေထိုင်သူ Barry Birich သည်တိကယောဂါကိုတိုက်ဖြတ်နေသလိုတစ်ချိန်တည်းမှာကောလာဟာလာတစ်ခုချင်းကိုပါလိုက်လံဖြည့်ရှင်းနေရပါတယ်
။ People don't trust the vaccine at the moment. People are still like you know unsure as they like
ကိုချိန်မှာလူတွေကကာဝယ်ဆေးကိုမယုံဘူး။လူတွေကမသေးမချာဖြစ်နေတယ်။ရေရှည်မှာဘာဖြစ်မယ်ဆိုတာကိုဘယ်သူမှမသိဘူး။မနေ့ကတင်းကျပ်တဲ့လော့ကဒေါင်းတွေကြောင့်ယုံကြည်ချက်မဲ့တဲ့မျိုးစေ့တွေကိုကြီးချွာလာစေပါတယ်။ဒါကဒီမျိုးစင်တိုက်မြစ်မှာနေနေတဲ့လူထောင်ပေါင်းများစွာကိုသတိမပေးဘဲပိတ်လောင်ခံခဲ့ရတာကိုကြုံတွေ့ပြီးနောက်မှာဖြစ်ပါတယ်။မဲလ်ဘုန်းရဲ့မြောက်နဲ့အနောက်ဘက်တို့တွင်ပြည်နယ်မှာကာဝယ်ဆေးထုံးနှုံးဟာအနှိမ်ဆုံးမှာရှိနေတယ်လို့ကျန်းမာရေးဌာနရဲ့အချက်အလက်များအရသိရှိရပါတယ်။ဒါကိုစီရင်အင်ပူတွဲကျန်းမာရေးကတို့မြင့်လာအောင်လှုပ်ဆောင်နေပါတယ်ကိုဟဲလ်အသိုင်းအဝိုင်းရဲ့ထိတွေ့ဆက်ဆံမှုရဲ့မန်နေဂျာအမစ်တေးလာက CALD အသိုင်းအဝိုင်းနဲ့ထိတွေ့ဆက်ဆံတာတွေကိုကိုက်ယောဂအစိုးပိုင်းကအသိမှတ်ပြုဦးစားပေးလှုပ်ဆောင်ခဲ့တယ်လို့ဆိုပါတယ်
We've really worked hard at making sure we're recruiting people from the community that represent the different languages and cultural backgrounds of the people.
ကျွန်တို့တကယ်အလုံးလုံးနေတဲ့လူတွေရဲ့မတူကွဲပြားတဲ့ဘာသာစကားနဲ့ယဉ်ကျေးမှုနောက်ခံတွေကိုကိုစားပြုတဲ့အသိုင်းအဝိုင်းကကျွန်တို့နဲ့တွဲလုံနေတဲ့လူတွေကကျွန်တို့ရဲ့ campaign ရဲ့အရေးကြီးတဲ့အစိတ်အပိုင်းဖြစ်ပါတယ်။ကို health train ဝန်ထမ်းတရားဝန်ကျင်ရှိပြီးသူတို့ဟာကိုဗစ်နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုဘာသာစကားတွေနဲ့ဖြန့်ဝေပေးနေတဲ့နေရာမှာပါဝင်ကြပါတယ်။သူတို့ပြောတာကဒါဟာရေရှည်လုံးဝမဲ့အစီအစဉ်ဖြစ်ပြီးအခုတဖြည်းဖြည်းချင်းရလတ်တွေကိုတွေ့မြင်နေရတယ်လို့ဆိုပါတယ်
။ We are seeing huge increases in people accessing the vaccination clinics which indicates that people are feeling more and more comfortable and
ကာဝယ်ဆေးထိုးခန်းကိုလာရောက်တဲ့လူတွေအများကြီးတိုးလာနေတာကိုကျွန်ုပ်တို့တွေ့နေရပါတယ်လူတို့ကပိုသက်တောက်သက်သာဖြစ်လာပါတယ်သူတို့အတိုင်းဝိုင်းကြမှာဖြစ်ပျက်နေတဲ့အကြောင်းတွေကိုပိုသိလာနေပါတယ်ထို့သောတောင်ဆူဒန်ကလူတို့ခေါင်းဆောင်များကသတင်းအချက်လက်ကွင်းဆက်တွေမှာဟာကွက်တည်ရှိနေသေးတယ်လို့ဆိုပါတယ် South Sudanese Community Association of Victoria မှာရင်းမာယာကသူဟာကောလာဟာလာသတင်းတွေကိုနေ့စဉ်လိုတံပြန်တိုက်ခိုက်နေရတယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်အများစုကအစိုးရပေးတဲ့သတင်းအချက်လက်တွေနဲ့အဆက်ပြတ်နေတယ်လို့ခံစားနေရလို့ဖြစ်တယ်လို့ဆိုပါတယ်
။ And this gap is the fact that the government isn't really going to the cult communities and talk to them directly.We haven't seen that
လိုအပ်ချက်တခုရှိခဲ့ပါတယ်ဒီလိုအပ်ချက်ကအစိုးရဟာ DCALD လူမျိုးစုနဲ့ဓာတ်ရိုက်စကားပြောဆိုဖို့အစိုးရဟာသူတို့စီကိုမသွားတဲ့အချက်ဖြစ်ပါတယ်အဲ့ဒါကိုကျွန်ုပ်တို့မမြင်တွေ့ရသေးပါဘူးကာဝယ်ဆေးထိုးတဲ့နေရာမှာကျွန်ုပ်တို့ကအစိုးရအေဂျင်စီတွေအားလုံးနဲ့အလုပ်လုပ်ချင်ပါတယ်တက်တန်ကုန်နေပြီဖြစ်တဲ့ဘာသာစကားဆိုင်ရာအချက်လက်များကို Federal ချမ်းမာရေး website မှာတွေ့ရှိနေရဆဲဖြစ်ပါတယ်ရင်းမာယာကမာဂရက်လူမျိုးစုတွေနဲ့ပုံမှန်မျိုးတော်ခမ်းမတွေ့ဆုံတာကဘာသာပြန်လမ်းညွန်များထက်ပိုမိုကောင်းတဲ့ရွေးချယ်မှုတစ်ခုဖြစ်တယ်လို့ပြောဆိုပါတယ
် in their own facilities in their own community you would foster good communication and also
သူတို့ရဲ့ကိုယ်ပိုင်အဆောက်အဦတွေမှာသူတို့ရဲ့ကိုယ်ပိုင်လူမျိုးစုအသိုင်းအဝိုင်းတွေမှာသင်ကကောင်းမွန်တဲ့ဆက်သွယ်ရေးကိုတည်ဆောက်ခြင်းဖြင့်သူတို့ရဲ့ရ ုံကြည်မှုကိုတည်ဆောက်နိုင်မှာဖြစ်ပါတယ်ကာဝယ်ဆေးအစီအစဉ်နဲ့ယုံကြည်မှုတည်ဆောက်ခြင်းဟာ Emrose Meringue လို့လူမျိုးများအတွက်ရည်ရွယ်ချက်ဖြစ်ပါတယ
် I tell you I work 80 to 100 hours a week just only like that sitting
ကျွန်ုပ်သင်ကိုပြောနေပါတယ်ကျွန်ုပ်တပတ်ကို80ကနေ100ကြာအလုပ်လုပ်နေရပါတယ်အဲ့ဒါမျိုးခက်စင်စင်မှာစက်တင်တွေကနေကွန်ပျူတာပေါ်ကနေလူတွေကကျွန်တော်ကိုအမြဲခေါ်နေကြပါတယ်သူဟာဗစ်တိုးရီယာအစိုးရအတွက်စေနာဝန်ထမ်းကာဝယ်ဆေးချန်ပီယံဒါဇင်ပေါင်းများစွာထဲကတဦးဖြစ်ပါတယ်ကျမရဲ့ဝန်ကြီးဌာနက SPS ကိုပြောကြားရမှာသူတို့ဟာကာဝယ်ဆေးနဲ့ပတ်သက်တဲ့ထိုးဖောက်ဝင်ရောက်မှုများလုံဆောင်ဖို့ယဉ်ကျေးမှုပေါင်းစုံယဉ်ကျေးမှုအဖွဲ့အစည်း80ကျော်ကိုထောက်ပံ့ငွေများပေးအပ်ခဲ့တယ်လို့ဆိုပါတယ်။အမွေအနှစ်ရှိတဲ့နိုင်ငံအမျိုးစုံကလူမျိုးစုသတင်းအချက်အလက်များနဲ့တခြားဂျမ်းမာရေးသတင်းအချက်အလက်များအပါအဝင်ကိုဘာသာစကား50ကျော်ဖြင့်အရေးကြီးတဲ့ဂျမ်းမာရေးအချက်အလက်များကိုပံ့ပိုးထားတယ်လို့ဆိုပါတယ်။ Ambrose Meringue ကmigrant လူမျိုးစုတွေကြားမှာကာဝယ်ဆေးနဲ့ပတ်သက်တဲ့သတင်းအချက်အလက်များရှုပ်ထွေးမှုများဖြစ်ရတာက social media များပေါ်မှာသတင်းမှားများဖြန့်ဝေခြင်းကြောင့်ဖြစ်တယ်လို့ဆိုပါတယ
် if you are not safe why should you take a bizarre completely adding on this information already received
ကျွန်ုပ်တို့ကမဖြားနာပါဘူးဆိုရင်ဘာကြောင့်ငါတို့လုံးဝမှာလဲဒါတွေက social media ပေါ်ကနေရရှိတဲ့သတင်းမှားတွေပေါ်မှာထလောင်ပေါက်ထက်ပေးနေပါလေ။ဩစတြေးလျအမျိုးသားတက္ကသိုလ်မှဂရိန်ဒတ်ကအသစ်ရောက်လာတဲ့လူမျိုးစုတွေကသူတို့ဘလို့သတင်းချက်လက်တွေကိုရယူလဲဆိုရာနဲ့ပတ်သက်လို့အမြင်မကြည့်ဘူးလို့ပြောဆိုနေကြပါတယ်။သတင်းချက်လက်တွေကိုဘလို့ရယူသလဲ။သူတို့လူမျိုးစုကယုံကြည်တဲ့လူမှုမီဒီယာအရင်းအမြစ်များမှယုံကြည်ရတဲ့လူများကိုအားထားဖို့ရွေးချယ်ခြင်းဟာပူပေါင်းကြံစီမှု theory များအတွက်အရင်ခံဖြစ်နိုင်တယ်လို့ဆိုပါတယ်
There's been a lot of sharing of information that is obviously not true to health officials but to someone who is in train or an of academic background
ဆေးဘက်ဆိုင်ရာထရန်ဂျင်သူများအတွက်သတင်းအချက်အလက်မှန်မှန်ကန်တာများကိုလူမှုမီဒီယာတွင်မျှဝေခြင်းများစွာရှိခဲ့ပါတယ်ဆေးဘက်ဆိုင်ရာထရန်ဂျင်သူများအတွက်ကတော့သတင်းအချက်အလက်မှန်မှန်ကန်တာများကိုလူမှုမီဒီယာပေါ်မှာမျှဝေနေတာတွေကိုတွေးကြည့်ရပါတယ်။ဒါပေမဲ့လေ့ကျင့်မှုမရှိတဲ့လူဒါမှမဟုတ်ကျန်းမာရေးပညာရဲ့ဆိုင်ရာအတွေ့အကြုံမရှိသူတဦးတည်းကတော့ဒါမျိုးအချက်အလက်တွေကိုယုံကြည်ဖို့ကပိုများနေပါတယ်။ COVID စီးမြင်းများကိုချိုးဖောက်တာကိုလူမျိုးစုတစ်ခုတည်းကိုမီဒီယာကလွှမ်းခြုံဖော်ပြတာကိုသူကထောက်ပြပြီး Federal အစိုးရအထောက်ပံ့များကဒုက္ခတဲ့အတိုင်းဝိုင်းရဲ့လက်ရှိအားနေချက်ကိုအသိမှတ်ပြုဖို့ပြက်ကွက်တာကငါတို့နဲ့သူတို့ဆိုတဲ့အဖြစ်ပြက်များကိုဖြစ်စေပါれ။ Grain Duck ကဘာသာစကားဆိုင်တဲ့သတင်းအချက်အလက်တွေကအကူအညီပေးတယ်လို့ဆိုပါれ။ဒါပေမဲ့လူမှုမီဒီယာပေါ်ကအွန်လိုင်းသတင်းမှားတွေနဲ့အဆက်မပြတ်ရှင်ပြိုင်နေရတယ်လို့ဆိုပါれ
။ These channels where translated message comes through television has been helpful but not impactful
ဘာသာပြန်ထားတဲ့သတင်းအချက်အလက်တွေကိုရုပ်မြင်သံကြားတွေကထုတ်လွှင့်ပေးတဲ့ TV channel များကအထောက်အကူပေးပါတယ်ဒါပေမဲ့တခြားရွေးချယ်စရာသတင်းရင်းမြစ်တွေကအပြိုင်ဆိုင်ရှိနေသေးတဲ့အတွက်လုံလောက်တဲ့ထိရောက်မှုမရှိသေးပါဘူးလူထုမှ COVID တုံးပြတ်မှုတွေမှာပုံမပါဝင်လာနိုင်တယ်လို့ခံစားမှုမရှိမခြင်းလူတို့ကျန်းမာရေးအစီအမံများရဲ့လှုပ်ဆောင်နိုင်စွာဟာဆက်လက်လို့အကန့်အသတ်ရှိနေမယ်လို့သူကပြောဆိုပါတယ်။သောတာရှင်များခင်ဗျာ SPS သတင်းဌာနက Abby Dinem ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။Radio Digital TV Online Damamho SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်းပါးတွေကိုဟိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ